ဒီရှိလို့လိုက်တာဆောင်ရဲ့မိုက် Pero estamos en el marzo, lo ha llegado. Ya sabía que es la vida que está presente. Está captando más, sí. Está captando eso, ¿no? El manillo que tiene un poco. Tiene que mantener eso, ¿no? Y pone la idea de más, sí, ¿no? Está captando más. Mira el palo. Está mal, está mal. Te pide otro. Te guarda algo sobre. Yo que le voy a llamar. Yo haré un hijo que lo sigue siendo. Está mal, está mal sobre. Yo no me voy a saber de mi hombre. El interés está un hijo que se va. ¿Verdad, tema? Pagua a Dios, así. Él va a Dios. Pagua a Dios, va a su vida. Pagua a Dios, va a tener una lechuga. Yo sabía que el fumio ya está. Si la vivo de ahí, ni lo de la gente, sin soledad. Él es sin soledad. Pagua a Dios. Tak ada ke tamat lama itu anggap lah. Kalau cincin yang ada situ, ini mahu bila tu. Tapi dia tu so, si anda jangan tu je, dia jadi siap sih. Si anda nasi ini mahu bila tu ini lagi, segala sesuatu dia ya buat sah tu. Awam yang mana, macam mana? Adanya kaum sah, sehari tuh sih, dikanda nada boda, kene ke malu, dia dengan malu, cenggara ini, cenggara itu di tempat, pada mana bahaya itu kokoh, di media ini dengan malu, di sini, ada dia itu. Orang yang yang luar itu dari dunia ini, cengkung ini jauh itu. Cengkung sudah ada dengan sinap, sudah ada dengan nak. Terus dan kadang sinap. Sinap itu kemarin, sinap itu tak pakai dulu. Ini yang dengan nari, sinap itu pakai. Ini yang sinap ini cengkung saja. Ini cengkung lagi itu di tahun lalu. Kurang sahaja ni kan dah ada bukan tu kan? Kian lagi mah, pada hari ni tiada hari sura. Pada hari tiada manusia di satu lema, di kan dah ada bukan sura terlupa macam tu. Tu apa awak ni mah? Kau sedih tak? Macam mana sedih tak? Macam ni tak? Kau tak biasa tak? Kalau tu le. Kuih doa ni sangat payo. Jadi pada hari ni, kuih dia biro. Tahun ni dia muda dia, muda yang ini. Alam lah, jadi pada kuih dalam hari ada sedih punya. Jadi kuih dia kerja, ni dia biasa kongenai nusule, tenengu, senso naga, si anak naga kerja. Kita dah makan ini sahaja. Hari mak buat dia ni, macam ni kata dia, tiang hari sekarang ni dia, ane tiang rosak. Jadi mana kalau kita ni nanda muda, ni kan nanda muda, kau lompat ane tengah ni ni, pernah ni kan lah, tu ye jadi ni kan dah ni. Semua ini, kunci mengenai tiga sah. Nak kunci apa? Tiada kena semua nama. Nak kain kunci apa ni esok? Pertama kain apa? Tiga berapa kah? Tiga berapa? Dulu ni dah kena tiga berapa kah? Ambra sudah, awak sah, awak cakap ambra. Juri awak sana, awak panggil ambra. Di sana awak sudah ada. Terus, terus ya awak ha, yang ni nak, yang tu dia ni ya. အဲ့တော့အဝတ်မောတဲ့ခိုင်းနေကြီးစံသားလို့ခေါ်တယ်။နောက်တော့ကအဝတ်မောလို့ရှင်အစမကြီးဥဆုံးပြီးအဝတ်မောတဲ့ခိုင်းအဝတ်ဖြစ်လို့ဝတ်တဲ့ခိုင်းတာ။အဲ့ဒါကိုဆွေတံတရလို့ခေါ်ဆွေတာဆိုတာတိတအရှင်ဆိုတဲ့အလေးလို့ခေါ်တာ။ဘုဟုဝတ်တဲ့ခိုင်းလို့အဲ့တော့ဒီလိုဒီကနာခိုင်းနေခိုင်းပွဲတော့ပွဲနေတာဘူးပန္နတာသာတာကကဟသာတာဝိဝါဒပန္နာတုံးနဲ့ဆက်ကြည့်တဲ့ကားကိုပြောကြတယ်ဆက်ကြည့်တဲ့ကားကိုပြောတာဝိဝါဒဝိစရဆက်ကြည့်နဲ့မတူညီတဲ့ဝါဒပြောဆိုဖြစ်တယ်သူကဒါကောင်းတယ်ဆိုသူကဒါမကောင်းဘူးဒီလိုအယူဝါဒတွေပဲကြေပြီးတော့တုံးနဲ့တူစက်ကျင်တဲ့ကားကိုပြောလာကြအဲလိုပြောလာတဲ့အခါကျဘာလို့ဖြစ်တယ်လို့ဆိုဘာလဲနာရှေ့ပိုင်းမှာနေမဲ့ဆာဆေးမှုတွေဖြစ်တယ်ဘာလဲနာခြေပေါ်ခြေပါလာတဲ့အခါကျတော့ဘာဖြစ်တယ်ဆိုကလဟာဒုဆွဲဒါဆွဲရံပွဲတွေဖြစ်တယ်ဒီလိုဆိုတော့နော်ပရမအယူဝါဒကွဲပြားပြီးတော့ဆက်ကျင်ပေစကားတွေပြောရကနေပြီးတော့ပို့ပို့ပြီးတော့မြင့်တက်လာအငင်းခုံကြီးပွားလာအငင်းခုံကြီးပွားလာရတဲ့ပြောဒုဆဲသားဆိုရင်ရံပွဲတွေထီအောင်ဖြစ်လာတယ်အဲ့လိုဖြစ်ပြီးတော့ချင်းချင်းညီညွတ်မှုတွေပြောင်းပြားပြီးတော့ပွားအညံ့မညာမုခတတ္တိဟိဝိတုထန္တာဝေဒနိမုခတတ္တိဆိုမုခဆိုတာနဲ့တတ္တိဆိုတာနဲ့ပဇံနဲ့နာကြည့်အောင်ပြောတာကဲစားလိုက်လုံလန်ထိုးတဲ့ဥပမာကလားမရှိဘူးနော်လုံစလန်ထိုးတယ်လုံတာပြောလိုက်လို့ရှိရင်ခက်သားရင်ထဲမှာအောက်သွားတာကိုစလန်နဲ့ထိုးတယ်နာတယ်ဟုတ်လားနာနေလို့အတားအတန်မျိုးပေါ့နာကြည့်အောင်ပြောလို့နာတာတပြိုးရှိသို့တော့တင်စားပြီးတော့နှုတ်လန်ထိုးတယ်တဲ့တခုနဲ့တူတကြီးတပြိုးနာကြည့်တဲ့စကားလေးကိုပြောရတယ်အဲ့ဒီလိုအပေါ်ပြဲဖြစ်ကုန်တယ်ဆိုတာရှင်နာတာကိုရှောင်းတဲ့အခါမှာရှင်နာတာကတေမာရှင်ဆောင်တာစကားနဲ့ဆောင်တဲ့ပြုရပြီးဖျားရှိသွားကြရအောင်သူ့ကိုပါခေါ်လာတယ်ခေါ်သွားပြီးတော့ရသမြာကြီးရောက်တဲ့အခါကျတိကျအောင်ဆောက်ရဆောက်ပြီးတော့ရှင်နာနာကဘာဆက်ပြောလိုက်တော့ဆိုတော့ဘာဆက်ဆောက်တော့ဆိုတော့သူ့မတေလို့စိတ်ထဲမှာပူပန်ပြီးပါတယ်မာဟေဝဘဂဝတ္တဣစိနတန်ဂတဝိဝါတော်ဥပ္ပစီရသမြာမရှိတော့ဘူးခရနိဗ္ဗာန်ဆောက်တော့မယ်ဆိုရင်ဒီတန်ကအဖွဲ့အစည်းကြီးကတောင်းနဲ့တူစက်ညီမဲ့စကားတွေပြောပြီးတော့ဝိဝါဒတွေပွဲကုန်မှသူစွရတယ်အခုဧကန္တနာဘုရားရဲ့တပည့်တွေပွဲကုန်ပြီမြတ်စွာဘုရားမရှိတော့ရင်လည်းမြတ်စွာဘုရားရဲ့တပည့်တန်ခါးထဲမှာဒီလိုများပွဲပြဲများကုန်မလားအဲ့ဒီလိုပွဲပြဲကုန်ရင်တော့အားလုံးအတွက်ခက်ကြုံတော့မှာပဲအများအတွက်အကျိုးမဲ့ဖြစ်တော့မှာပဲလို့တတိယစိတ်ထဲမှာပူပန်မိတယ်ခင်ဗျာ။မြတ်စွာဘုရားကိုရှောက်တယ်။ရှောက်တဲ့အခါကျတော့မြတ်စွာဘုရားကမေးတယ်။အလလာငါပြောတဲ့စကားကိုမြတ်တို့အောင်းပေးတယ်မဲ့။ဟော။မြတ်စွာဘုရားကအချင်းချင်းကိုထုတ်ရ။မာဘုရားထူချတဲ့အသိဉာဏ်နဲ့သိပြီးတော့ဟောထားတဲ့တတိပဌာန်းတရား၄ပါးသမ္မပဌာန်းတရား၄ပါးအဋ္ဌိပတ်၄ပါးဘုံ၅ပါးအိန္ဒြေ၅ပါးဘုဇဉ်၇ပါးမဂ်၈ပါးဘောရိဝကိယတရား၃၈ပါးလေခေါ်အဲဒီဘောရိဝကိယတရား၃၈ပါးနဲ့ပတ်သက်ပြီးတော့အယူဝါဒမတူညီတဲ့ပုဂ္ဂိုလ်တွေကတွေ့ဘူးသလားတဲ့ဟာတရားတာလုံးလားတော့သူမှာပဲတပားကတတိပဋ္ဌာန်ကို၄ပါးလို့ပြောတယ်ဟိုတပားကတတိပဋ္ဌာန်၄ပါးမကဘူး၅ပါးလို့ပြောတယ်ဆိုရင်ဒါမတူညီတဲ့စကားပြောတာပေါ့နော် သဘာဝရံတရား၄ပါးဆိုဘုရားကသဘာဝရံ၃ပါးပဲရှိတယ်လို့ဒီလိုပြောရင်မတူညီတဲ့စကားကိုပြောတာပေါ့အဲ့ဒါဆိုယဟန်မျိုးကြီးပေါ်လာသလားတဲ့ရှိခုချိန်မှာရှိနေသလားတဲ့ဆန္ဒငါကိုမေးတဲ့အခါအစရာလေဒီတိပ္ပံသဘာဝရံဆိုရင်မငယ်၈ပါးထိပါရိဝေယတရား38ပါးအချင်းပရိဝေဟနဲ့ပတ်သက်ပြီးတော့အယူဝါဒကွဲပြားတဲ့ပုံစံကြီးတိကျကြီးမတွေ့မိသေးပါဘူးတဲ့သို့တော်လည်းမြတ်စွာဘုရားမရှိတော့ဘူးဆိုရင်ခုချိန်မှာမြတ်စွာဘုရားကိုအားလုံးကဥတီမှုကိုပြီးတော့နေကြတာမြတ်စွာဘုရားမရှိတော့ဘူးဆိုလို့ရှိရင်တဲ့ကိုချစ်သီလာတို့ဘုရားပြည့်ညတဲ့သစ္စာဘုရားစီမင်းစည်းကမ်းတွေဥပရိတွေလက်ထုံးလုံးကြီးတွေနဲ့ပတ်သက်လာတဲ့အခါကျတော့စကားများများများကြမလားတပည့်တော်ဆွေးရတာပါနော်ကျင့်စဉ်တရားနဲ့ပတ်သက်ကတော့အချင်းများတာမရှိသေးဘူးသို့တော်မြတ်စွာဘုရားပြည့်ညက်ခဲ့တဲ့စကားဥပရိတွေနဲ့ပတ်သက်လာလို့ရှိရင်တော့စကားများတတ်တယ်ခဏချင်းမှတော့ဟောပဲဥပရိနဲ့ပတ်သက်လာရင်စကားများကြတာရှိတယ်အဲ့တော့မြတ်စွာဘုရားပြည့်ညက်ခဲ့တဲ့ဥပရေတွေနဲ့ပတ်သက်လာတဲ့အစ္ဆာစီဝဇာဟရေကဘယ်လိုမကလေးလေးနဲ့တည်မွေးရမယ်ဘယ်စီမင်းစည်းကမ်းတွေလိုက်နာရမယ်ဆိုတော့ကိုကျင့်တရားပိုင်းဆိုင်ရာမြတ်စွာဘုရားဥပရေတွေထုတ်ပြန်ထားတာရှိအဲ့ဒါတွေနဲ့ပတ်သက်လာပြီးတော့ရဟတော်ရဲ့အချင်းမှာအချင်းများမှနိုင်ကြရှိတယ်ဥပရေစည်းကမ်းတွေနဲ့ပတ်သက်ပြီးတော့ငားများလာတယ်အဲ့လိုစကားများလာလို့ရှင်တန်ခါပဲမှာဝိဝါဒတွေဖြစ်ပွားပြီးတော့ကိုပြမယ်ဆိုလို့ရှင်တော့တန်ခါတွေကွဲလို့ရှင်တန်ခါတွေကိုကိုယ်ပဲစီကတ်ကြတဲ့ဒကာဒကမတွေလည်းကွဲကုန်အလုံးပတ်သက်မှုတွေပတ်သက်မှုတွေနဲ့ပတ်သက်ပြီးတော့အကုန်လုံးကွဲပြဲကုန်လို့ရှင်တော့အလုံးအကျိုးမဲ့ဖြစ်ဖို့ဖြစ်ပါလိမ့်မယ်ဒါအတွက်တပည့်တော်ဆွေးနေတာပါပဲဆိုတော့မြတ်စွာဘုရားအမိန့်ရှိပုံတွေချစ်အပ္ပမတ္တကောအာနန္ဒတောဝိဝါဒောကိုချင်းတရားနဲ့ပတ်သက်တဲ့ဝိဝါဒကွဲပြားမှုဥပရိသနဲ့ပတ်သက်ပြီးတော့ကွဲပြားတဲ့အကွဲပြားဆိုတာတဲ့မပြောပါတော့ပါဘူးဟာဥပရိဆိုတာလုတ်တင်လို့လောက်ထားတာလေကိုပြင်းနေပြင်းကြစိကံဥပရိဆိုတာအစင်သာဝရလို့မရှိဘူးတို့အချက်ကိုကြည့်ပြီးတော့ဒီခေတ်မှာဒီစနစ်နဲ့ဒီဥပဒေရှိတဲ့နယ်ဆိုပြီးတော့ဥပဒေဆိုတော့လုပ်တယ်။မြတ်စွာဘုရားပြည့်ညက်တဲ့ဥပဒေတွေမှာလည်းဒီတိုင်းပဲရှင်းနေရှိလိုက်တဲ့အခြေအနေကိုကြည့်ပြီးတော့မြတ်စွာဘုရားဥပဒေဆိုတာပုံသေးမဟုတ်ဘူး။ဒါကြောင့်မို့စိက္ခာဥပဒေဝိနည်းစိက္ခာဆိုတာ reality ဆိုတဲ့အမှန်တရားမဟုတ်ဘူး။ concept လို့ဆိုတဲ့အယူဆအကျင့်အသာဖြစ်တဲ့ပုံ။အဲ့ဒီဒီလေမြတ်စွာဘုရားရှင်းတယ်။ဒါပေမဲ့ပြိဋိဘာရှင်သာကြီးကမြတ်စွာဘုရားအရှင်အနန္ဒာကိုမိန့်ခဲ့တယ်ဇာတ်ကုရှိ။အင်္ဂါလေးအလုံးနဲ့တော့တူတယ်ဆိုရင်သိခါဖို့အသေးအဖွဲစီမင်းစည်းကမ်းတွေကိုတန်ခါလေးကနှုတ်ပယ်ခြင်းလဲဆိုရင်နှုတ်ပယ်လို့ရတယ်။ abolish လို့ကျင့်သိမ်းတယ်။တချို့ဥတွေကိုပယ်ဖြတ်လို့ရတယ်လို့ပြောတယ်။ဒါပဲမှတ်သားစေ။ဥတွေဆိုတာဒီခေတ်မှာတခိမှလိုအပ်နေမယ်နောက်တစ်ခေတ်ကျရင်မလိုအပ်လို့ပြင်ရမှာရှိတယ်အဲ့ဒါလိုလေဝိနည်းစည်းကမ်းမှာလည်းလိုအပ်တာကိုထားတယ်မလိုအပ်တာတွေကိုပြင်တယ်အဲ့တော့ဒီဥပဒေစည်းကမ်းနဲ့ပတ်သက်ပြီးတော့အရင်ပွားတာမပြောပါတော့ပါဘူးလေဥပဒေဆိုတာပြင်တဲ့ပြင်တာအရင်ပွားပြောပါတော့ဘူးလေအရင်အခြေဆုံးကတော့ဘာပဲလို့ဆိုလို့ရှိတာမက္ခဆိုတဲ့လမ်းစဉ်နဲ့ပฏิပဒါဆိုတဲ့အကျင့်စဉ်ခန္ဓာပြောတဲ့မဂ္ဂင်၈ပါးအဖြစ်များဝိပဿနာအဖြစ်တွေဒီတို့နဲ့အရင်ပွားတာလေပုပ္ပဗံကမက်လို့ဆိုတဲ့ယတောချင်းရဲ့ဥတီချက်ဖြစ်တဲ့နိဗ္ဗာန်ကိုပို့ဆောင်ပေးနိုင်တဲ့လမ်းကြောင်းနိဗ္ဗာန်ကိုပို့ဆောင်ပေးနိုင်တဲ့အချက်နဲ့ပတ်သက်ပြီးတော့တဏ္ဍာရဲမှာဝိဝါဒဖြစ်လာမယ်ဆိုရင်တော့အဲ့ဒီဝိဝါဒကတော့အရေးကြီးတယ်။ဆရာမြတ်စွာဘုရားရဲ့မင်းချောင်းဝင်လေးကဒါ ตติท้าเสียแต่ทำไมต้องเนี่ยกูเรียนมาจะได้ยังว่าล่ะยิ่งชีวิตที่จริงเสียเนี่ยมันจะดีกว่าอันนี้ก็ว่าว่ายิ่งชีวิตพอดีเมื่อยังจำจริงเสียใช่ไหมที่เราอยากได้อย่างหัวกูไม่ใช่แบบจริงเลยอ่ะอีกกูว่าเรื่องจริงเลยอ่ะรู้ใช่ไหมเรื่องจริงเลยอ่ะวิปัสสนาจิตเสียสุดแล้วจะชอบในดินแดนนี้ก็ว่าเนาะนี่ก็ยังชอบหลังเสียสุดอันมันได้ยังวิญญาณดีโลกคอยก็เสร็จหมดแต่เราพิพิเวคิพิพิดูดีกันเปลี่ยนมาไม่ดีกว่ามันเปลี่ยนหมดอันมันได้ยังสุดแล้วแต่เราไม่เปลี่ยนถ้าเราไม่ได้เลยมันได้ยังทุกสัปดาห์ว่าจะมาลงเงินไม่บอกไม่ทำชาวยาจอดแล้วเขาเรียนทุกสัปดาห์ว่าดีกันได้แค่มาได้ดีทุกสัปดาห์ว่ามันได้ลงเงินนี่ว่าอย่างเจ้าเนี่ยอะไรแบบดีกันได้แค่มาได้ดีเจนเจนดีแล้วน้องว่าเราเนี่ยสวยมันได้ลงเงินเปลี่ยนเสียไม่ชิวแล้วถ้าทักไปก็แท้เสียแล้วไม่ชิวนกเปลี่ยนเสียแล้วไม่ชิวลูกทุกสัปดาห์ว่าเกี่ยวกับปริปุ่นนะยามาสุริยันลูกสุริยันเกี่ยวกับปริปุ่นนะนกเปรี้ยเสียมาชิลาองพิสุพิเศษเสียมาลูลาองพิสุเอลูพิบิสุดงหัวใจเจเนปัตเตลาลูชิวิวันะกวนยานามะเชนโอดาโรยิจิเรนิเอราโรมันมาซีเรียสปอนตะเกยิจิเรเคสาเพคนาซีมิซิกาอุเรโซราเนปัตเตปิโกดายิจิมูเรโนวาเชชิเรซีมิซิกาโซราปัญญาดาวสงบเลยเอริมาญาสาวยาดีตัมมะกามาตုတ်ชื่อนั้นชื่อใบมาดีณเฉ็ดก็เตเตชาจะมัดทําถ้าอย่างอนังการีเนี่ยปัตติก็ฮ้อไปมั้ยกูนายงานเนี่ยเล็กปัตตนะเอริมาซีเมซีกันอุบลเนี่ยปัตติอนิควาอ่ะยีไม่มาหูดิตะเกละด้วยเจตนาแม้อเฉ็ดใบเนี่ยปัตตะไหลก็หายีไปဆိုပြီးတော့ဒီတာမဂါမတုတ်ညဆောဗျာဘာကိုခေါ်လို့ဆိုဝိဝါဒမူလ6ပါးလောကလူတွေဟာဘယ်ခေတ်ပဲဖြစ်ဖြစ်ဒုက္ခတူအငင်းပွားတာဘာကြောင့်အငင်းပွားနေလဲဆက်ပြတဲ့စကားတွေဘာကြောင့်ပြောနေကြသလဲဘာကြောင့်ယံဖြစ်နေကြသလဲအဲ့ဒီအငင်းပွားခြင်းယံဖြစ်ခြင်းရဲ့အကြောင်းတရားတွေဟာအတွင်းကြတယ်ကြည့်လိုက်တဲ့အခါဘာတွေလဲဆိုတော့မြတ်စွာဘုရား6မျိုးဟောတာရှိတယ်။အဲဒီ6မျိုးကဒီကလေးခင်မာရောဘယ်ခင်မာပဲဖြစ်ဖြစ်ဒီ6မျိုးကအများနဲ့မှန်ကန်နေပဲတကယ် reality ပဲအစိတ်မှတဘာဝတရားတွေလည်းဖြစ်တယ်ပေါ့။လူရဲ့တဏ္ဍာမှာဒီတဘာဝတရား6မျိုးအစုလိုက်ပြောထားတာက6စုတရားနဲ့ပြောမယ်ဆိုလို့ရှိရင်12ခုရှိတယ်။အဲ့ဒီ12ခု6စု12ခုဒီဘဝတရားတွေယဉ်နေနှလုံးထဲကမထုတ်နိုင်သေးတဲ့ကာလပတ်လုံးဒီ society ကြီးတစ်ခုလုံးဟာအငင်းပွားနေဥမှာပဲ။ဘယ်ဖွဲ့စည်းပဲဖြစ်ဖြစ်ဒါတွေရှိပြီစရာအငင်းပွားမှာပဲ။ဒါအငင်းပွားခြင်းရဲ့အကြောင်း6မျိုးလို့ဒီလိုခေါ်တာ။အဲ့တော့6မျိုးကိုအစုလိုက်စုလိုက်မြတ်စွာဘုရားကခေါ်ထားတာဘာလို့တော့ဆိုတွဲဖက်ပြီးတော့လာတယ်။နံပါတ်1အစုကိုမှတ်ဖို့ပါဠိစကားလုံးနဲ့အရင်ပြောမယ်ကောဒနောဥပနာဟိဒါပထမအစုနှစ်ခုကောဒနောဆိုတာစိတ်တူတာအဲစိတ်တူတာလို့ရှိရင်လည်းအငင်းပွားဖို့လေစိတ်တူတဲ့လူတယောက်ကဘယ်တော့မှအမှန်ကိုမစင်စားဘူးလေစိတ်တူစိတ်တူရဘူးဘောဓံထဲဥပနာဟိဆိုတာစိတ်ထဲမှာအမျိုးအတေးတွေမှတ်ထားဉာဏ်မျိုးဖွဲ့တယ်လို့ခေါ်တယ်စိတ်ထဲမှာချင်အောင်ထားတာမကျင်တတ်ချက်တွေကိုယင်ထဲမှာထားစိတ်တူတတ်တယ်မကျင်တတ်ချက်တွေကိုယင်ထဲမှာတိုးလောင်ထားတယ်အဲ့ဒီလိုကောဒနာဆိုတာထစ်ကနေရှိစိတ်ဆိုးတယ်ဥပနာဟိအမျိုးအတေးတွေထားတယ်ဒီစိတ်တူခြင်းအညိုအတေထားခြင်းဆိုတဲ့ဒီတဘာဝတရားနှစ်ခုဟာဝိဝါဒမူလဘယ်တော့မှပြည့်ပြည့်တဲ့စကားမျိုးဖြစ်မှာမဟုတ်ဘူးဒါရီရင်တဲ့နှလုံးထဲမှာထားတဲ့အသင်းအဖွဲ့ဆိုဆိုင်အတီဟာ
အငင်းခုံကြီးဖြစ်နေဥမှာလေလို့ဒီလိုမျိုးဆက်ပြန်ဟောတာနော်ဒါလေးကိုဖယ်ဖို့အဲ့တော့ကောဒနာဥပနာဟိကောဒနောဥပနာဟိစေတူခြင်းကြံ့ကျိုးဖွဲ့ခြင်းအမျိုးတည်းထားခြင်းဒါကပထမနှစ်ခုဒုတိယကမက်ခီတဲ့ပလာတိတဲ့မက်ခီဆိုတဲ့စကားလုံးကဘာလို့ဆိုတာခြေစုကန္နာကိုယ်ပေါ်မှာပြုထားတဲ့ခြေစုတရားကိုခြေဖြတ်ပြစ်တယ်မက်ခီခြေစုကန်ခြင်းနဲ့ပလာတိခုတ်ပြိုင်ခြင်းခုတ်ပြိုင်ခြင်းဆိုတာတစ်ဖက်သားရဲ့ခုံကိုအတိမတ်မပြုဘူးအတိမတ်မပြုဘူးအမြဲတမ်းတူတယ်လို့လည်းထားတယ်ဒီလိုကမှပုံမထားဘူးဆိုတော့စိတ်တက်လို့အဲတော့မက်ခီဆိုတာကိုယ်ပေါ်မှာရှိတဲ့ခြေစုကိုခြေစုခံတယ်ပလာတိဆိုတာဂုံတုဂုံပြန်ထုတ်တယ်အဲ့ဒီတရားနှစ်ခုဟာဒုတိယမြောက်အစုဝိဝါဒမူလရံညိုတဦးနဲ့တူဒီအချင်းများဖို့စကားများကိုဝိဝါဒဖြစ်ပေါ်ရတဲ့အကြောင်းအခုလည်းဟောနောက်တစ်ခုကဘာလို့ဆိုအိတုကိမစ္ဆရိအိတုကိဆိုတာတစ်ဖက်သားချီးပွားလာလို့ရှိရင်မနာလိုတော့ဂျဲလက်စီဖြစ်တယ်ယာရီတက်သွားတယ်မကြိုက်ဘူးစီးပွားဥစ္စာတွေတိုးတက်သွားတယ်မကြိုက်ဘူးအပြစ်ပြောတယ်အပြစ်ရှာတယ်ဟောအဲ့ဒါအိတုကိဆိုဆိုင်တီထဲမှာတရားအပြစ်တရားကြည့်နေတယ်ဆိုတာအိတုကိပဲ jealousy ဖြစ်လို့ဖြစ်နေတာကြီးပွားလာလို့ရှင်အဲ့ဒါမကျေနပ်တယ်နောက်တစ်ခုကမစ္ဆရိကိုရထားတဲ့အခွင့်အရေးကိုအပိုင်စီးထားခြင်းသူများတွေကိုမပေးနိုင်အဲ့ဒီနှစ်ခုဟာလည်းပဲဆိုဆိုင်တီမှာအချင်းများဖို့အတွက်ဖြစ်တယ်ဘရမညညမဟုတ်ဘူးတဲ့ဒါလေးရှိနေလို့ရှိရင်နောက်တစ်ခုကဘာလို့ဆိုတထောမာယာဝီထောင်းမဲနဲ့တထောတထောဆိုတာကောက်ချစ်တယ်လို့ဘာသာပြန်တယ်မာယာဝီကဖြီးစားမှုရှိတယ်ဖြီးစားတတ်တယ်အဲ့တော့ကောက်ချစ်တယ်လို့ဖြီးစားတတ်တယ်ဆိုတာဘာလဲကောက်ချစ်တယ်ကိုကန်းနေလို့ပြောတာเนาะ very ကန်းနေအလွန်ကောက်ချစ်တယ်ကောက်ချစ်တယ်ဆိုတဲ့အဓိပ္ပာယ်ကကိုမရှိတဲ့ခုံကိုအရှိလုပ်ပြီးတော့ဘွာကြွားပြောဆိုတာကောက်ချစ်တယ်လို့ပြည်ညာမှာတော့ကိုမှာကိုချင်းသီလမရှိဘဲနဲ့ရှိတယ်ပစ္စည်းဥစ္စာမရှိဘဲနဲ့ရှိတယ်ဟန်လုပ်တယ်ရှိခြင်းအောင်ဆောင်တယ်အဲ့ဒါကိုတထောလို့ခေါ်တယ်မာယာဝီဆိုတာကိုမဟုတ်တာလုတ်ထားတာဖုံးကွယ်ဖို့ကြိုးစားတယ်ဘုရားတွေလုတ်ထားတာကိုဖုံးကွယ်ဖို့ကြိုးစားတယ်ကိုအပြစ်ကိုလူမသိအောင်ဖုံးကွယ်ဖို့ကြိုးစားတယ်အဲ့ဒါကိုမာယာဝီလို့ခေါ်တယ်မာယာများတယ်လို့ပြောလက်စားတယ်အဲ့ဒီနှစ်ခုဟာလည်းပဲ society ထဲမှာအငင်းပွားဖို့အတွက်ကြောင်းရပဲဟောနောက်တစ်ခုကဘာလို့ဆိုပါပိဆုံးမိစ္ဆာဒိဋ္ဌိပါပိဿာဆိုတာအောက်တန်းကြတဲ့စိတ်ဓာတ်တွေအောက်တန်းကြတဲ့အလိုဆန္ဒတွေရှိတယ်။မကောင်းတဲ့နီးနဲ့ជីវဝတ်တက်ခြင်းနဲ့မကောင်းတဲ့နီးနဲ့ထင်ပေါ်ကြောကြားခြင်းနဲ့အဲ့ဒီလိုဟာမျိုးဟာရုပ်မာတဲ့အလိုဆန္ဒလို့ဒီလိုပြောတာ။ညံ့ညက်တဲ့စိတ်တွေသဘောထားမရှိဘူး။ယုံညံ့တဲ့စိတ်တွေသဘောထားတွေရှိတယ်။ပိဿာဒိဋ္ဌိဆိုတာသူ့ရဲ့အမြင်ဟာမှားနေမကန်တဲ့အမြင်မရှိဘူး round view ဟောတာနော် round view မကန်တဲ့အမြင်မရှိဘူးအမြင်မမှန်ဘူးဆိုတဲ့ကသူ့ရဲ့အတွေးတွေအကြံတွေမှားနေပြီပေါ့ဒါကတစုဒါလေးရှိနေမယ်ဆိုလို့ရှိရင်ဝိဝါဒတွေဖြစ်ပွားနေမှာပဲဟောတော့စတဲ့ခုနဲ့ဆက်နှစ်ခုမြောက်ပေါ့ဟုတ်တန်ဒိဋ္ဌိပရမတိတန်ဒိဋ္ဌိဆိုတာကိုယ်အမြင်ကိုယ့်ရဲ့အမြင်ကိုပရမတိစုတ်ကင်ထားငါဟာမအမှန် ဟုတ်တယ်လေစီဝေးထဲမှာတို့အဖွဲအစည်းထဲမှာတို့ငါဟာအမှန်ဆိုရင်ဆုတ်ကင်ထားလို့ရှင်တော့မှညှိနိုင်လို့ရမှာမဟုတ်ဘူးအဲ
့တော့တန်လေးကြည့်ပရမတိကိုဟာလေကိုဟာကအမှန်လို့ဆုတ်ကင်ထားတာနော်နောက်ဆုံးစနစ်ကိုရောက်တာပါလို့အာဒာနဲ့ကာဟိအခိုင်မှာဆုတ်ကင်ထားပြီးတော့ဒုပ္ပတိနေတဲ့ကြီးဆုံးလို့နိုင်ခဲ့တယ်ပထမခုအမြင်ကိုအမှန်လို့ဆုတ်ကင်ထားတယ်အာဒာနဲ့ကာဟိအခိုင်အမာဆုတ်ကင်ထားဒုပ္ပတိနေတဲ့ကြီးမဆော့နိုင်ဘူးအဲ့လိုအဖွဲအစည်းထဲမှာဒီလိုအယူဆတွေအလုံးပေါင်းလိုက်တဲ့အခါကျတော့12မျိုးရှိတယ်နော်ကောတနောဥပါဒာဟိစိတ်တိုရေစိတ်ဆိုးရတဲ့ဉာဏ်ဥဖွဲ့ရတဲ့မက္ခိတလာတိကျေစုကံနဲ့ကောတုကုံမြိုင်လုပ်တဲ့အိတုခိမနာလိုတဲ့မစ္စရိဝန္တိုရေဝန္တိုရေဆိုတာကိုယ်သာကြည်ပွားခြင်းနဲ့သူများကိုကြည်ပွားစေတယ်မို့တထောကောက်ချစ်ဆင်းလဲတဲ့မာယာဝိလက်စားတဲ့ပါပိသောအောက်တန်းကြတဲ့စိတ်ဓာတ်တွေရှိတယ်အလိုဆန္ဒတွေရှိတယ်မိစ္ဆာတိအမှန်မမြင်ဘူးတန်တိပရမတိကိုယ်အမြင်ကိုအမှန်လို့သုံးသပ်တတ်တယ်အာဒာနဲ့ကာဟိအခိုင်မှာဆုတ်ကန်ထားပြီးဒုပ္ပတိနေတဲ့ကိဘရောမမဆုံးလို့ဆုံးလို့နိုင်ခဲ့တယ်ဆိုအဲ့ဒီတရား12မျိုးအစုလိုက်ကြတော့6ခုအဲ့ဒီ6မျိုးကိုဝိဝါဒမူလ6မျိုးတဲ့တုံးနဲ့တူစန့်ကျင်ဘက်ပြောဖို့ဟာဒီအခြေအနေဒီသဘောထားတွေရှိနေလို့ဆိုဆိုင်တီတခုမှညီညွတ်မှုမရတာတဲ့ဟောတာတွေရှိနေလို့ရှိရင်ညီညွတ်မှုမရနိုင်ဘူးမြတ်စွာဘုရားကယဟန်နေကိုရှင်အနန္ဒာကိုဥတည်ပြီးတော့လို့ပြောတော့ဆိုအနန္ဒာအဲ့ဟောဒီ6မျိုးရှင်တဲ့နှလုံးထဲမှာရှိနေတဲ့ပုဂ္ဂိုလ်တရားဟာဖះကိုလည်းမလေးစားဘူးတရားကိုလည်းမလေးစားဘူးတန်ခါအဖွဲ့အစည်းကိုလည်းမလေးစားဘူးကိုချင်းဒိက္ခာနဲ့ပတ်သက်ပြီးတော့လည်းဖြစ်ခြင်းမှုမရှိဘူးတဲ့အဲ့ဒါလို့ဖြစ်ခြင်းမှုမရှိဘူးဆိုတော့ပုံကိုတရားမှာဘာဖြစ်လာတော့ဆိုတန်ခါအဖွဲ့အစည်းကြီးထဲမှာဝိဝါဒကိုဖြစ်ပေါ်လာစေတိုင်းအဲ့တော့လောကမှာဝိဝါဒကျေအောင်လုံနေတဲ့လုံဆော်တဲ့ပုံကိုယ်တွေဟောဒီအခြေအနေတွေကတခုခုဟုတ်ဒါရင်ရင်နဲ့နှလုံးထဲမှာပြည့်စုံပြောထောင်ထားတဲ့ပုံကိုယ်တွေတိမ့်ထားတဲ့ပုံကိုယ်တွေဟာဒီလိုမကောင်းတဲ့စိတ်အခြေအနေတွေလက်ခံထားတဲ့ပုံကိုယ်တွေဟာဝိဝါဒဖြစ်စေတယ်ဒီလိုမြတ်စွာဘုရားဟောနော်အဲ့တော့မြတ်စွာဘုရားကအဆုံးမလိုက်နာဖို့ရပါဟောတော့ဆိုအဲ့လိုဝိဝါဒဖြစ်စေတတ်တဲ့တရားမျိုးတွေကိုတဲ့ကိုယ်တဏ္ဍာမှာပဲဖြစ်စေကိုယ့်ရဲ့နောက်လိုက်တွေကိုယ့်ရဲ့ပရိသတ်မှာဖြစ်စေသူတော်ဘာတဏ္ဍာမှာဖြစ်စေသူတော်ဘာရဲ့နောက်နဲ့အပေါင်းအသင်းတွေမှာဖြစ်စေဆိုလိုတာအစ္ဆဒဆိုတာကိုယ်ဆိုဆိုင်ရတည်ဗဟိတဆိုတာသူများရဲ့ဆိုဆိုင်ရတည်နော်ဖွဲ့အသင်းဆိုရင်သူများအဖွဲ့အသင်းကိုယ်ဖွဲ့တဲ့နှစ်ခုရှိနိုင်ငံသားဆိုကိုယ်နိုင်ငံသားသူ့နိုင်ငံသားမြို့ဆိုရင်ကိုမြို့သူသူ့မြို့ဟောဒီလိုနှစ်ခုရှိတဲ့ထင်တယ်ကိုယ့်ရဲ့အသင်းဖွဲ့တဲ့မှာဖြစ်စီသူများရဲ့အသင်းဖွဲ့တဲ့မှာပဲဖြစ်စီဟောဒီဝိဝါဒမူလတရား6မျိုးတွေ့နေရပြီဆိုလို့ရှိရင်နဲ့အနလာတဲ့အဲ့ဒါလေးကိုဖယ်ဖို့ကြိုးစားကြ။နော်ညင်ညွတ်ဖို့အတွက်ဒါတွေရှိနေလို့ဝိဝါဒကွဲပြားနေတာလေ။နိဂန္ဓနာရဗုဒ္ဓရဲ့တပည့်တွေကွဲကုန်နေဆိုတာဒါတွေကြောင့်မလို့ကွဲတာ။ဒါတွေမရှိဖို့လိုအပ်တယ်ဒီတရားတွေကိုဖယ်ဆန်းနိုင်ဖို့ကြိုးစားကြပါကြိုးစားရမယ်တခြားနေရာပေါ့။အကယ်၍စစ်ဆေးကြည့်လို့ကုသဏ္ဍမှာဒီတဘာဝတရားတွေမရှိဘူး။စေတူရာလည်းမရှိဘူး၊ရညိုးလည်းမရှိဘူး။ဟော။သူများကောင်ကျေးဇူးကိုခြေဖြတ်တာလည်းမရှိဘူး။အင်တူပြူတာ
ကုန်သူကုန်မြိုင်လောက်တာလည်းမရှိဘူးဇဏစီလည်းမရှိဘူးနှမြဝန်တို့ရာလည်းမရှိဘူးဆိုတဲ့ဒီမကောင်းတဲ့အခြေအနေရှိတဲ့တရားတွေကိုယ်တိုင်မှာမရှိဘူးဆိုလို့ရှိရင်အဲ့ဒီတရားတွေဘယ်တော့မှမဖြစ်အောင်တားဆီးထားကြပါရှိနေတယ်ဆိုရင်ပယ်ဖို့ကြိုးစားမရှိဘူးဆိုရင်နောက်မဖြစ်အောင်တားဆီးကြလို့ဒီလိုဆိုလိုတာမျက်စောများနော်ဒါကအလုံးအခြေခံကြတဲ့ရသော်ဘုရားရဲ့တရားဘုရားဝါဒဝင်ဖြစ်စီဖြစ်စီဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီကမ္ဘာလောကမှာရှိကြတဲ့အချင်းများနေကြတာဘာကြောင့်အချင်းများတော့ဆိုဟောဒီကြောင့်ပြောတဲ့ကအကြောင်းတစ်ခုကိုကြောင့်အချင်းများနေကြလူနဲ့လူမတည့်ဘူးဖြစ်စီစကားများကြတာဖြစ်စီဒီထဲကတစ်ခုခုကြောင့်ဖြစ်တယ်အော်ရသော်ဘုရားတရားတော်ဒီလိုခြုံပြီးငုံပြီးအောင်ဟောတာကဘာကြီးတစ်ခုလုံးဟောတယ်ဒီထဲကသဘောဝတရားတွေမပယ်နိုင်သေးသမျှကလပတ်လုံးညညရေးဆိုတာမဖြစ်နိုင်ဘူးကဲ့ဝိဝါဒသူကတစ်မျိုးပြောငါကတစ်မျိုးပြောသူကတောင်းပြောရင်ကိုကမြောက်ပြောဆက်ညက်ပဲဒီဖြစ်နေဦးမှာပဲခုခေတ်ပฏิပက္ခဆိုတာဒီစကားလုံးကိုသုံးညပฏิပက္ခဆိုတဲ့အဓိပ္ပာယ်ကopposition ကိုပြောတာဆန့်ကျင်ပဲ opposite ဆန့်ကျင်ပဲအဲ့ဒီလိုဆန့်ကျင်မှုတွေဖြစ်လာနေဥမှာပဲလို့မြတ်စွာဘုရားဒီလိုခေါ်တယ်ဒါကြောင့်မလို့ဒါတွေမဖြစ်ရအောင်ထိမ့်သိမ်းဆောက်ရှောက်ကြရမယ်ရှင်အနန္ဒာရဲ့စိတ်ပူပန်မှုနဲ့ပတ်သက်ပြီးတော့တန်ခါအတွင်းမှာဝိဝါဒမဖြစ်ဖို့ပဲမြတ်စွာဘုရားဒါတွေကိုခေရှားချက်တော့နိုင်ရမယ်ဒီလိုခေါ်လာဒီလိုခေါ်ပြီတော့နောက်တစ်ပိုင်းမှာဟာခေါ်တော့ဆိုအမှုကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဖြည့်ရှင်းဆုံးဖြတ်ရမလဲဆိုတော့နိလန်းကိုမြတ်စွာဘုရားပေးတာအဲခုခေတ်ကမှုပင်ဆိုလို့ရှိရင်အဓိပ္ပာယ်တစ်မျိုးသုံးတယ်အရေးအခင်းဆိုလည်းအဓိပ္ပာယ်တစ်မျိုးရောက်အဲ့တော့ဘုန်းကြီးတို့ဒီမှာအမှုကိစ္စပြောတာအမှုကိစ္စဆိုတာကောင်းတာလည်းပါမကောင်းတာလည်းပါအလုံးချုပ်ရင်းငုံပြီးအောင်အမှုကိစ္စဖြင်းငင်းပြင်းငင်းရေးဘာအမှုကိစ္စပဲဖြစ်ဖြစ်ပြင်းငင်းရေးဆိုင်ရာရပ်ဖို့ရတဲ့အဆုံးမှာအဲ့ဒါကိုမြတ်စွာဘုရားရှင်နာနာကိုဆက်ပြီးတော့ဟောတယ်ဖြင်းရှင်းဆုံးဖြတ်ရမယ့်ကိစ္စဆိုတာ၄မျိုးရှိတယ်တဲ့မြတ်စွာဘုရားဟောတယ်၄မျိုးအဲ့ဒီ၄မျိုးကိုပါဠိဘာသာနဲ့ဘာပြောလို့ဆိုအဓိကရဏလို့ပြောတယ်အဓိကရဏဆိုတဲ့အဓိပ္ပာယ်ကပြည်လဲအောင်လုပ်ပေးရမယ့်ကိစ္စလို့အဓိပ္ပာယ်ရသို့တော့မြန်မာစကားထဲမှာအဓိကရဏကိုအဓိကရုံးလို့ပြန်လိုက်တဲ့အခါကျတော့ယုံရင်ဆန်ကတ်ဆိုတဲ့အဓိပ္ပာယ်ရောက်သွားတယ်နော်အဲ့ဒီအဓိပ္ပာယ်ဆိုလိုတာမဟုတ်ဘူးအဓိကရုံးဆိုတာဟာဆောင်ရွက်ရမယ်ပြင်းငိမ့်အောင်ဆောင်ရွက်ပေးရမယ်ကိစ္စမျိုးကိုအဓိကရုံးလို့ခေါ်တယ်ဒီကနေ့ခေတ်မှာတော့နားလည်နေတာဘယ်မှာဖြစ်အဓိကရုံးဖြစ်နေတယ်ဘယ်မှာဖြစ်အဓိကရုံးဖြစ်နေတယ်ဆိုတာအဲ့ဒီအဓိပ္ပာယ်ဘယ်မှာနေလဲနော်ဒါကြောင့်မို့လို့ညမစာမှာအမှန်ရေးတဲ့အခါကျတော့ပြီးအချင်းများပြီးတော့ထိမ့်မနိုင်သိမ့်မရဖြစ်နေတာကြတော့အဓိကရုံးလို့ရေးတယ်ဒီပါဠိစာပေကနားတဲ့အဓိကရဏကြတော့အဓိကရဏသူ့ရဲ့အဓိပ္ပာယ်မှန်ကပါတော့ဆိုပြင်းငိမ့်အောင်လှုပ်ဆောင်ပေးရမယ်ကိစ္စဒီလိုဆိုလို့လားနော်အမှုကိစ္စအဲ့ဒါ၄မျိုးရှိတယ်တဲ့၄မျိုးကပါတော့ဆိုဝိဝါဒာဓိကရဏနံပါတ်၁ကဝိဝါဒာဓိကရဏဝိဝါဒာဆိုတာအငင်းကုန်ဖြစ်တာဆိုပါစို့တူကဒါတရားတယ်လို့ပြောတယ်။နောက်တူကဒါမတရားဘူးလို့ပြော။တူကဒါဥပဒေဖြစ်တိုက်တယ်လို့ပြောတယ်။တူကဒါဥပဒေမဖြစ်တိုက်ဘူးလို့ပြောတယ်။ဒါဝိဝါဒလို့ခေါ်တယ်။ဒါဆိုဗျာဟောတဲ့တရားနဲ့ပြောမယ်ဆိုရင်ဓမ္မအာရမငင်းခုံတယ်။ဝိနည်းအာဝိနည်းငင်းခုံတယ်။ဒါဆိုဗျာဟောထားတဲ့ကုသလကမ္မပဋ္ဌာတရား၁၀ပါးကိုဓမ္မလို့ခေါ်တယ်။အကုသလကမ္မပဋ္ဌာတရား၁၀ပါးကိုအတ္တမလို့ခေါ်တယ်။အဲ့ဒီမှာမြတ်စွာဘုရားဟောထားတဲ့အတိုင်းဓမ္မဟာဓမ္မအာရမဟာအာရမတွဲပြခြားနာပြီးသားအဲ့ဒါကိုဓမ္မကိုအာရမလို့ပြောတယ်အာရမကိုဓမ္မလို့ပြောတယ်
ဆိုလို့ရှိရင်ဒါဝိဝါဒဖြစ်ခေါ်တယ
်နော်ဆန့်ကျင်မဲ့စကားတွေဖြစ်လာတယ်အဲ့ဒါကိုဝိဝါဒဓိကရဏလို့ဆန့်ကျင်မဲ့စကားတွေပြောဆိုလာကြပြီဆိုလို့ရှိရင်ဖြည့်ရှင်းဆုံးဖြတ်ပေးဖို့လိုအပ်လာတယ်တာတခုနောက်တစ်ခုကအနုဝါဒဓိကရဏအနုဝါဒဆိုတာဆွဆွဲတာအခုခေတ်လည်းရှိတာပဲဆွဆွဲမှုဆိုတာရှိတယ်။ဉာဏ်တန်ခါးတွေထဲမှာဆွဆွဲမှုဆိုတာရှိတယ်။လူလူပရိသတ်တွေထဲမှာလည်းဆွဆွဲမှုရှိတယ်။တယောက်ကသူခိုးပါတယ်ဆွဆွဲတယ်ဟိုလူကမခိုးပါဘူး။ဒီလူဘာလုပ်ပါတယ်ဆွဆွဲတယ်ဟိုတယောက်ကမဟုတ်ပါဘူးညင်းဆို။တရားရုံးနေမှာဆွဆွဲမှုနဲ့တရားရုံးရောက်တာတွေအများကြီးရှိတယ်ပေါ့။အဲ့ဒါကိုအနုဝါဒတိကနာဖြည့်ရှင်းဆုံးဖြတ်ပေးရမယ့်ကိစ္စတစ်ခုဆွဆွဲမှုတွေပေါ်လာရင်ဖြည့်ရှင်းဆုံးဖြတ်ပေးရအငင်းခုံတွေပေါ်လာရင်လည်းဖြည့်ရှင်းဆုံးဖြတ်ပေးရမယ်ဝိဝါဒတိကနာဆွဆွဲမှုတွေပေါ်လာလို့ရှိရင်လည်းဖြည့်ရှင်းဆုံးဖြတ်ပေးရအနုဝါဒတိကနာတဲ့နောက်တစ်ခုကအဘဒ္ဒတိကနာတန်ဃာတွေနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဒါဆိုပြည့်ညတ်ထားတဲ့သိက္ခာပုဒ်တွေကိုကျူးလွန်လို့ရှိရင်အပြစ်9မျိုးရှိအကြီးဆုံးအပြစ်ကပါရာဇိကလို့ခေါ်တယ်။ရဟန်းဘဝကထွက်ပြရတယ်။ဒုတိယကပါတော့တန်ဃာတိတေတာပြန်ကူစားလို့ရတယ်။သို့သော် probation နဲ့တတ်တတ်ခံရမယ်။လေ့ကျင့်ပြန်ပြီးတော့ကျင့်အောင်ကျင့်ဆောင်အောင်။နောက်တစ်ခုကထုံလေးစရာကြီးမားတဲ့အပြစ်ပါစိတ္တိယဆိုတဲ့အပြစ်ဒုက္ကတဆိုတဲ့အပြစ်ဒုက္ခတိတဆိုတဲ့အပြစ်ဒါကိုအဘတ်ခုနှစ်ပုံလို့ဘုန်းကြီးတွေကြတော့အဘတ်လို့ပြောပြစ်မှုပဲဥပဒေကိုဖောက်ပြတဲ့ပြစ်မှုတွေကိုအဘတ်လို့ခေါ်တာလူလောကထဲမှာလည်းပဲဥပဒေကျူးလွန်ဖောက်ပြတဲ့အပြစ်တွေဥပဒေချိုးဖောက်တဲ့အပြစ်တွေကိုဒါအဘတ်တိကိုပြောတာပဲအပြစ်တရားတယ်နော်စိက္ခာဥတွေကိုမလေးစားဘူးချိုးဖောက်တယ်ဆိုရင်ဥတွေရအပြစ်ရှိတယ်ဒီလိုဆိုလို့ရပါအဲ့ဒါအဘဒ္ဒဓိကရဏလို့ဖြစ်ရှင်းဆုံးဖြတ်ပေးရပြစ်မှုကျူးလွန်လာလို့ရှိရင်ဖြစ်ရှင်းပေးရနောက်တစ်ခုကတော့ဘာလို့ဆိုကိစ္စဓိကရဏလို့ဒါပြစ်မှုနဲ့မဆိုင်ဘူးလောက်ကဲ့ဆောင်ရရမယ့်ကိစ္စလောက်ကဲ့ဆောင်ရရမယ့်ကိစ္စဘာပဲတန်ဃာတွေဆိုလို့ရှိရင်ယဟန်ခန္ဓာတို့ရှင်ပြုပေးတာတို့တန်ဃာအတွင်းမှာပန်းကြားပြီးတော့ဆောင်ရွက်တာတို့ဒါတွေကလောက်ခံရမယ့်ကိစ္စကုထုတော်တွေမှာဆိုရင်စီဝေးတယ်ထိုင်တယ်ဒါတွေကကိစ္စတွေမိသားစုတွေမှာလည်းပဲကိစ္စဆိုတာရှိတာเนาะဆောင်ရွက်မယ့်ကိစ္စဆိုတာရှိအဲ့တော့ပေါင်းလိုက်တော့ဒီအဓိကရဏဆိုရင်ပြင်းကြီးအောင်ဆောင်ရွက်မယ့်ကိစ္စ၄မျိုးရှိတယ်လို့ဒီလိုမှတ်ဝိဝါဒအဓိကရဏအငင်းခုံကိစ္စအနုဝါဒတိကရဏဆွဆွဲတဲ့ကိစ္စအဘဒ္ဒတိကရဏဥရိချိုးဖောက်တဲ့ကိစ္စကိစ္စတိကရဏတခြားဆောင်ရွက်တဲ့ကိစ္စလို့အဓိကရဏ၄မျိုးလို့ပြောဆိုဝိနည်းကျမ်းညာမှာလည်းရှိတယ်အခုကဝိနည်းဟာကိုပြောတာမဟုတ်ဘူးတာမဂံမှာတုတ်ရပြောတယ်နော်ဆက်စားပြားကိုယ်တိုင်တာမဂံမှာတုတ်ဟောတာအဲ့ဒါတွေကိုအမှုကိစ္စလို့ပြောတယ်အဲ့ဒီအမှုကိစ္စတွေပြင်းကြီးအောင်ဆောင်ရွက်ဖို့ရသော်များကနီလန်9တွဲဟောထားတာရှိတယ်။နီလန်9တွဲဟောထားတာ။အဲ့ဒီမှာရှင်အနန္ဒာကိုဘယ်လိုဟောလို့ဆိုတော့တတ္တခောပဋိမေအနန္ဒအဓိကရဏသမထာ။အနန္ဒဖြည့်ရှင်းဆုံးဖြတ်ပေးရမယ်အမှုကိစ္စတွေငြိမ်းအေးအောင်ဆောင်ရွက်ဖို့အတွက်နီလန်9တွဲရှိတယ်တဲ့။ဥပ္ပန္နုပ္ပန္နံအဓိကရဏနံသမထာယဥပသမယ။ဖြစ်ပေါ်လာတဲ့မှုကိင္ကိစ္စတွေနဲ့အမှုကိစ္စတွေနဲ့ပတ်သက်ပြီးတော့ငြိမ်းအေးသွားအောင်ဘာတွေလုပ်ရမလဲဆိုတော့မြတ်စွာဘုရားကနိလန်ခုနှစ်ပဲပေးထားနံပါတ်1ကတံမှုခာဝိနည်းတံမှုခာဝိနည်းတံမှုခာဆိုတာမျက်နှာစုံကြီးတွေ့ဆုံဆွေးနွေးနည်းပဲအဲ့မြတ်စွာဘုရားရဲ့ဤစနစ်တွေကအလွန်ခက်ပြီတဲ့လောကရဲ့နှစ်ပေါင်း2500ဟောတာတာ
ဘုရားတရားတော်တွေဟာ
ဒီကနေ့ခေတ်နဲ့အံဝင်ဝင်ကြမဖြစ်တော့ဘူးလို့မရှိဘူးဘာလို့လဲဆိုတော့အမှန်တရားဟောတာ
ဘုန်းကြီးတို့ဂျာမနီကို2003ခုနှစ်ကနေစပြီးဗိဓမ္မာသင်္นานသွားပို့ချတာ2008ခုနှစ်ထိပါအဲ့ဒီဗိဓမ္မာသင်္นานပို့ချတော့ဂျာမန်ကြီးတယောက်ကနေခွင့်တောင်းပြီးတော့မေးခွန်းလာမေးသူမေးတဲ့မေးခွန်းကတော့ခုခေတ်ခေတ်စားနေတဲ့ကလုံးဆိုတာ
ဘုရားတရားတော်ကဖြစ်နိုင်တာလို့ဆို
ဘုရားတရားတော်မှာတရားတွေမွေးဖွားဖို့၄မျိုးရှိတယ်လို့နော်အားလုံးကြားလို့ရတယ်ပြင်တန်သေးတစားဩပပတိကကပတိကစလာဘူးဇာအန္ဒဇာနော်ကဝတိကနှစ်မျိုးစလာဘူးဇာအန္ဒဇာတန်သေးတစားကဝဩပပတိကလို့ယောနိ၄ပါးလို့ခေါ်တယ်တရားတွေလောကမှာမွေးဖွားတာပုံ၄မျိုးရှိတယ်အကလုံးဆိုရယ်တန်တေတစားပဲဘုရားတရားတော်ရဖြစ်နိုင်တယ်လို့ဘုန်းကြီးတော်အဲ့လိုပဲဖြေလဲနောက်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြလူသားတွေတရေတီပုံကနေစပြီးတော့မြတ်စွာဘုရားပထမကလလဟောတိကလလဟောတိအပုစေတတတပတ်နဲ့တပတ်ပထမဆုံးရေတတပတ်မှာအင်တမသိငယ်တဲ့အဆက်ပြောင်းလေးကလလလို့ခေါ်တဲ့သိငယ်တဲ့အဆက်ပြောင်းလေးကနေစပြီးတော့စပန်ကိုဘယ်နဲ့ရမလဲဒါလေးစတဲ့ကြီးတော့ပေါ်တယ်ဆိုတဲ့အကြောင်းနောက်ရတပတ်ကြတဲ့အခါကျတော့ကလလကနေအပုဒ်ဖြစ်လာတယ်ဆိုတော့ဒါတွေကိုမြတ်စွာဘုရားအသေးစိတ်ခေါ်ထားတာရှိတယ်လို့ဆိုသူကအံ့ဩတယ်မြတ်စွာဘုရားဒီလိုဟောခဲ့သလားတဲ့ဟောတယ်ဆိုတန်ရုပ်ပါလိမ့်လို့မှာအိန္ဒကတုတ်တန်မှာရှိတယ်ထင်ရှားသူမကြားဘူးတဲ့ဒါဘုဒ္ဓစ်အင်ဘရီယိုလော်ဂျီပေါ့embryology ဆိုတာခုခေတ်မှာပေါ်တဲ့ပညာရမဟုတ်ဘူး။မြတ်စွာဘုရားကိုယ်တိုင် embryology ရဲ့သဘောတရားကိုဟောထားခဲ့တာ။လူသားတွေဘဝဘလို့စဆိုဟောထားတယ်။အဲ့ဒါသိရတော့သူသိပြီးတော့အံ့ဩတယ်ဂျာမန်ကြီးတယောက်။အဲ့တော့မြတ်စွာဘုရားဟာရှင်းကြပြီမဲ့လို့ဒီကနေ့ခေတ်ထီအောင်တချို့ကဒီကနေ့ခေတ်ကလူတွေမတွေ့သေးတာတော့မြတ်စွာဘုရားတွေ့ထားပြီးဟောထားပြီးတာနော်။
အဘိဓမ္မာသင်ကြီးပဲဆိုလို့ရှိရင်ဒီဘောတရားတွေအန္တမထင်ရှားတယ
်အခုကြည့်မြတ်စွာဘုရားကဒါနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းလေးခေါ်ထားတာနော်ဒီလိုမူကိန်းကိစ္စတွေနဲ့ပတ်သက်တာလို့ရှိရင်နဲ့ဖြည့်ရှင်းဆုံးဖြတ်ဖို့နိလနေရနံပါတ်1တမ္မုခဝိနည်းယန္တာဆုံးကြီးယန္တာဆုံးကြီးတည်နိုင်ပြီးတော့ဆောင်ရွက်တဲ့နိစနေဟုတ်လားဖြစ်ရှင်းတဲ့နေ့စဉ်နောက်တစ်ခုကတတိဝိနည်းတတိဝိနည်းဆိုတာဒီဒါကတော့အင်တန်ထူးခြားတဲ့ဖြည့်ရှင်းနေ့တစ်ခုပေါ့နော်တတိဝိနည်းဆိုတာတတိကောင်းပြီးသားပုဂ္ဂိုလ်ပေါ်မှာလာပြီးတော့ဆွဆွဲလို့မရအောင်ဆွဆွဲလို့မရအောင်ဘာနဲ့ဥပမာတူတော့ဆိုလို့ရှိရင်ဘယ်လိုပြည့်မှုပဲဖြစ်ဖြစ်မင်းကြီးတတ်တော်ရှေ့ဆိုလို့ရှိရင်ပြမှုတွေကလွတ်အောင်ပေးထားတာသဘောမျိုးပဲနော်မင်းကြီးတတ်တော်ရှေ့ရာထူးခံလိုက်လို့ရှင်ပြမှုတွေတကယ်တော့လည်းပြမှုမကျွလွန်ပါဘူးအဲ့ဒီပုဂ္ဂိုလ်မျိုးတွေအဲ့တော့တတိဝိနည်းဆိုတာယ ahanan ပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့စွတ်စွဲခံရတဲ့အခါဒီနည်းနဲ့ဖြည့်ရှင်းပေးတာနောက်တစ်ခုကအမုံလဝိနည်းမတိမလိမ္မာတဲ့ပုဂ္ဂိုလ်တွေကဥပဒေကိုခဏခဏချိုးဖောက်ဆိုလိုတာကအင်ကျူနေတဲ့ပုံစံတွေဆိုတော့လောကမှာရှိတယ
်အကျဉ်းရမယ်သူကမမယဉ်ရင်နေလုတ်တယ်မမယဉ်ရင်နေပြောတယ
်အဲ့လိုပုံစံတွေနဲ့ပတ်သက်လာလို့ရှင်လည်းပဲအကာအကွယ်ပေးပြီးရဖြည့်ရှင်းဆုံးဖြတ်ပေးတယ်နီးစင်တက်ခုနောက်တစ်ခုကဘာလို့ဆိုဝန်ခံချက်ဂတိဝန်ခံချက်ပေးရပဋိညာယဒါတွေတတ်ပါဂတိဝန်ခံချက်နောက်မလုတော့ပါဘူးဆိုရင်ဂတိဝန်ခံချက်လက်မှတ်ထိုးဖြစ်ရှင်းတဲ့နည်းစဉ်တစ်ခုနောက်နံပါတ်9ကဘာလို့ဆိုရင်ရေပုံရတိခအများဆန္ဒနဲ့ဖြစ်ရှင်းတဲ့နည်းရေပုံရတိခအများဆန္ဒနဲ့ဖြစ်ရှင်းနံပါတ်6ကတတ္တပပိယတိခ black list ထားလိုက်တာခုခေတ်လည်းရှိတာနော် black list လူစိုးစီးရင်တွဲထားအဲ့ဒီနည်းနဲ့ဖြစ်ရှင်းတော့နောက်ဆုံးတစ်ခုကဘာလို့ဆိုတိဏဝဋ္ဌာရကသူရဲ့ literal meaning ကတိနာဆိုတာမြက်အဝဋ္ဌာရကဆိုတာဖုံးလိုက်တာမစင်ကျင်ကြီးအညစ်အကြေးတွေက ပေါ်ပြစ်မယ်ဆိုလို့ရှိရင်အနံ့နေပူဆိုးလာဒါကြောင့်မို့မျက်နဲ့ဘာနဲ့ဖုံးတာအနံ့ပြောင်းဖုံးတာမဖွားတော့ဘူးလို့ဆိုတော့ဖုံးခိပြီခုခိဆိုရင်ဒါကိုတင်မုံချေလို့ခေါ်တယ်အပြစ်တွေလိုက်ပြီးတော့မနေတော့ဘူးအကုန်လုံးညှိနှိုင်းပြီးတော့အလုံးတင်မုံချေငြိမ်းချမ်းရေးလို့ပြောတာဒီတိဏဝတ္ထမြတ်စွာဘုရားသုံးခဲ့တဲ့စကားလုံးတွေပဲအဲ့ဒါအကုန်လုံးခုနှစ်မျိုးမြတ်မောင်စုံကြီးတမုခဝိနယတတိဝိနယတတိပေးရအမောလဝိနယဉာဏ်ကြီးမမီဘူးဆိုတာကိုကြောင်းကြားထားတယ်ပဋိညာဏကရဏဝန်ခံချက်ပေးရတယ်ဂတိလက်မှတ်ပေးရတယ်ရေဝရတိခာအများဆန္ဒနဲ့ဆောင်ရွက်ဆုံးဖြတ်ဖို့ပေးတယ်တတပပိယတိခာ black list ထားလိုက်တယ်နံပါတ်ခွန်ကြတော့တိဏဝထရကတင်မုံချီဒီနဲ့ဖြစ်ရှင်းတယ်လို့ဘာဖြစ်ပေါ်လာတဲ့အမှုကိစ္စတွေနဲ့ပတ်သက်ပြီးမြတ်စွာဘုရားပြည်ငင်းဆိုင်တာသုံးမအောင်တာပြေးခဲ့တာဒီနည်းနဲ့ပြေးခဲ့တာအဲ့တော့အဲ့ဒီအချိန်မှာကြည့်မယ်ဆိုလို့ရှိရင်သူ့ဟာနဲ့သူတွဲကြည့်လိုက်ဘယ်လိုတွဲရဝိဝါဒာတိကဟုတ်ပြီအငင်းပွားစရာတွေချက်လာအမှန်မှလည်းပတ်သက်ပြီးတော့အငင်းခုံတွေပေါ်လာတယ်ဆိုလို့ရှိရင်ဘာနဲ့ဒီခုနှစ်မျိုးတည်းကဘာနဲ့ဖြည့်ရှင်းရမလို့ဆိုတော့မြတ်စွာဘုရားအငင်းပွားလာလို့ရှိရင်တဲ့တမ္ပုခဝိနယညတာစုံညီနဲ့ဖြည့်ရှင်းရမယ်နံပါတ်1နံပါတ်2ကရေဝံယသိခာအများဆန္ဒနဲ့ဖြည့်ရှင်းရမယ်ဒီနည်းကိုသုံးဒီနှစ်ခုဟုတ်လားခုနှစ်မျိုးတည်းမှာဒီနှစ်ခုနဲ့သုံးရအောင်ဝိဝါဒာဒိကနာလို့ခေါ်တဲ့တခုနဲ့တခုအငင်းပွားဝယ်ရတယ်ဆိုဆိုင်ဒီတခုထဲမှာအငင်းပွားတာတွေပေါ်လာပြီဆိုလို့ရှိရင်အေးအငင်းပွားသူနဲ့ပတ်သက်လာလို့ရှိရင်တမ္ပုခဝိနည်းတမ္ပုခဝိနည်းဆိုတာတရားလိုတရားခံမျက်နှာစုံညီတာလဲတမ္ပုခဝိနည်းဥပဒေနဲ့ဖော်ထုတ်ပြီးပြောတာလဲပဲတမ္ပုခဝိနည်းစီမင်းစည်းကမ်းလုံထုံးလုံနည်းကိုတင်ပြတာလဲတမ္ပုခဝိနည်းဟောဒီလုံထုံးလုံကြီးရဒါမှလည်းဒီလုံထုံးလုံကြီးရမှတ်တယ်အဲ့တော့တမ္ပုခဆိုတဲ့နေရာမှာပုဂ္ဂိုလ်နှုံစုံစည်းယုံနေမဟုတ်ဘူးမြတ်စွာဘုရားရဲ့ဆိုလိုတာကတမ္ပုခ၄မျိုးဆိုတာကိုမှတ်သားရအောင်တမ္ပုခ၄မျိုးဆိုတာဘာတွေတော့လို့ဆိုတန်ကတမ္ပုခဖွဲ့စည်းအားလုံးရှေ့မှာဒါကိုတန်ကတမ္ပုခလို့ခေါ်တယ်နောက်တစ်ခုကဓမ္မတမ္ပုခတရားဥပဒေတရားဥပဒေနဲ့ညှိနှိုင်းတာဝိတယတမ္ပုခဆိုတာလုံထုံးလုံနည်းနဲ့ညှိနှိုင်းတာပုဂ္ဂလတမ္ပုခဆိုတာတရားလိုတရားခံတာဝန်ရှိတဲ့ပုဂ္ဂိုလ်လူကြီးအမြတ်မှခုခေတ်မှာလုပ်ရင်ဒီနှစ်ခုအဲ့တော့လေးမျိုးလုံးဆိုင်တမ္ပုခမျက်နှာစုံကြီးဆိုတာလေးမျိုးနဲ့ဆိုတာဥပဒေနဲ့လဲဥပဒေနဲ့လည်းကန့်ကြည့်ရမယ်လုံထုံးလုံလေးနဲ့လည်းကန့်ကြည့်ရမယ်လို့ဒီလိုဆိုလို့ရတယ်။ဒါကြောင့်မို့တမုခ၄မျိုးလေ။အဲတော့ဝိဝါဒလို့ဆိုတဲ့အဓိကရဏဆောင်ရွက်ဖွဲ့ကိစ္စကိုဘယ်လိုပြည့်ကျင်းစေရမလဲလို့ဆိုရင်မြတ်စွာဘုရားကအငင်းပွားတဲ့ကိစ္စတွေပေါ်လာလို့ရှိရင်တမုခဆုံတွေ့တဲ့နည်းနဲ့ဖြည့်ရှင်းမှာဆုံတွေ့ဆိုတာဥပဒေကြောင့်နဲ့လုံထုံးလုံနည်းနဲ့အဖွဲ့အစည်းနဲ့ပုဂ္ဂိုလ်တွေအလုံးစုံစည်းပြီးတော့တရားနည်းလမ်းရှိရာဆုံးဖြတ်ပေးတာဆိုလိုတယ်။ဟောနောက်တစ်ခုကဘာလို့ဆိုရေပုံရတိကအများဆန္ဒနဲ့ဆုံးဖြတ်တယ်။အဲ့ဒီနှစ်ခုလေရောက်တဲ့ဓမ္မကိုပြောတယ်ရောက်တဲ့အဓမ္မကိုပြောတယ်အငင်းခုန်ဖြစ်လာပြီ။အငင်းခုန်ဖြစ်လာလို့ရှိရင်စာပေချမ်းသာနဲ့ညှိနှိုင်းတဲ့ဓမ္မတမ္ပုခလုံထုံးလုံနည်းနဲ့ညီနိုင်တဲ့ဝိညာဉ်တမ္ပုခအများတမ္ပါနေနဲ့ညီနိုင်တဲ့တလားတမ္ပုခအငင်းပွားတဲ့ပုဂ္ဂိုလ်လူဉာဏ်ဆုံးရင်ပြီးတော့ဖြည့်စင်တဲ့ပုဂ္ဂလတမ္ပုခဟောတမ္ပုခနဲ့အဲဒီလိုဆုံးနိုင်တဲ့အခါမှာမပြေလည်ဘူးဆိုရင်ရေဝံယသိကမဲခွဲတာမဲခွဲမဲခွဲပြီးတော့ဆုံးချက်တယ်ဟုတ်တယ်မြတ်စွာဘုရားရဲ့လုံထုံးလုံကြီးတွေပဲစာထဲမှာတည်တည်ချာချာပါတဲ့ဤလန်းနေတယ်ပေါ့ဟောနောက်တစ်ခုကြည့်နောက်တစ်ခုကဘာလဲဆိုတော့ အနုဝါဒာဒီကရဏအနုဝါဒာဒီကရဏအဲ့ဆွဆဲမှုတွေကြောင်းလာပြီဆိုရင်ဘာလဲဖြစ်ရှင်းလဲဆွဆဲတယ်လို့ဆိုတာပြစ်မှုတစ်ခုနဲ့ဆွဲကြတာကျန်တာကလည်းဆိုရင်အဘက်နဲ့ဆွဲတယ်ပေါ့ဘယ်အဖြစ်လောက်ပါလဲဘာလောက်ပါလဲဆိုလူတွေချင်းချင်းနဲ့ပြစ်မှုနဲ့ဆွဲတာလားအဲ့လိုဆွဲပြီးဆိုလို့ရှိရင်ဖြည့်ရှင်းရမယ့်နီလန်၄ဆိုရှိတယ်ရှစ်ခုနှစ်မျိုးတည်းက၄ပဲပေးထားအဲ့ဒီ၄ဆိုတဲ့ကတံခုခဝိနည်းမျက်နှာစုံကြီးတရားလိုတရားခံမျက်နှာစုံကြီးညှိနှိုင်းပြီးတော့ဖြည့်ရှင်းပေးတယ်နီးတယ်အဲ့ဒါတနည်းနောက်တစ်ခါဆွဆွဲခံရတဲ့ပုဂ္ဂိုလ်ကယဟနာဖြစ်တယ်တကယ်ကိုစင်ကြယ်တဲ့ပုဂ္ဂိုလ်ကမတော်မတရားတွေဆွဆွဲလာပြီဆိုလို့ရှိရင်တော့တတိဝိနည်းသူ့ဆွဆွဲမှုမရောက်အောင်တတိပေးထားကလုတ်ဖက်ပေးလိုက်တဲ့သဘောပဲဒါယန္တာပုဂ္ဂိုလ်ကိုဆွဆွဲလို့ရှိရင်တတိဝိနည်းဒီပုဂ္ဂိုလ်ဟာအားလုံးကသူ့ဘုံမှာကျင့်တယ်ဒါကြောင့်မို့ဒီပုဂ္ဂိုလ်ကိုဘုံမှာဆွဆွဲလို့ဘာမှအရာမထင်ဘူးဆိုတာနောက်ဆွဆွဲလဲအတိမမပြူဘူးဆိုတဲ့အနေနဲ့ကြောင်ညာထားအဲ့တတိယညာဒါကတော့ special လို့ပဲမှတ်ပေးနောက်တစ်ခုကအမုံကဝိနည်းညာရင်ညာနေမမီတဲ့ပုဂ္ဂိုလ်ဟာရောင်ရောင်မမနဲ့မလုံးတင်နာတွေလုံးတယ်လုံးတင်နာတွေမလုံးဘူးဒီလိုပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ဆွဆဲမှုတွေဝဲလာလို့ရှိရင်လည်းပဲခုနကကိလုခဲ့တစ်ခုအနေနဲ့တတ်မှတ်ပေးထားတတ်တာပါပိယတိကာဆိုတော့ black list ထဲတွင်းထားလိုက်တယ်ဟမ်လောက်တာတွေကမကောင်းတာတွေကြီးပဲလုံနေတဲ့ပုံကတော့ black list ပဲအဲ့လိုဒီ၄မျိုးနဲ့ဆွဆဲမှုတွေကျုံလာလို့ရှိရင်တမုခဝိနည်းတတိဝိနည်းအမုံလဝိနည်းတတပါပိယတိကာတဲ့ဆိုတော့ဒီ၄မျိုးနဲ့ဖြည့်ရှင်းပြရမယ်အဲနောက်တစ်ခါဥပဒေတစ်ခုကိုကျွလွန်ဖောက်ပြတယ်ခေါင်းကြီးတွေဆိုရင်အဘသင့်တယ်ပေါ့အဲ့ဒီအဘသင့်ပြီးတော့အဘပြစ်မှုတွေဥတွေချုပ်ဖောက်မှုတွေဖြစ်လာလို့ရှိရင်တဲ့ဖြည့်ရှင်းမှုဖြည့်ရှင်းသည့်၃မျိုးလက်ဆောင်ပြဟောတယ်အဲ့ဒါလို့ဥတွေချုပ်ဖောက်မှုဖြစ်လာတဲ့အခါနံပါတ်၁ကတမုခဝိနည်းနော်ဆုံတွေ့ပြီးတော့ဖြည့်ရှင်းမယ်နိဒနိဒါတစ်ခုနောက်ဒုတိယကပဋိညာတကရဏဝန်ခံချက်ခုခေတ်ဆိုရင်လက်မှတ်ထိုးခိုင်းတယ်ပေါ့ဝန်ခံကြည့်လေလောက်ခိုင်းတယ်လောက်ခိုင်းတဲ့နေနဲ့ဖြည့်ရှင်းတယ်။အော်ဘုန်းကြီးတွေဒေသနာကြားတာတွေ့ဘူးကြလိမ့်မယ်။အဲ့ဒါပဋိညာတကရဏ။နောက်မလုံးတော့ပါဘူးဆိုတော့ဝန်ခံချက်ဟာအဓိက။နော် confession လို့ခေါ်တယ်။ဒေသနာကြားတာ confession လို့ဟော။နောက်မလုံးတော့ပါဘူးဒီအပြစ်ဟာဟုတ်ပါတယ်ကျွလွန်မိပါတယ်။နောက်မလုံးတော့ပါဘူးလို့ဒါပဋိညာတကရဏလို့ခေါ်တယ်။ဝန်ခံချက်ပေးလိုက်တယ်တို့တော့ခေလျောက်လက်မှတ်ထိုးတာတော့မဟုတ်ဘူးဒါလက်မှတ်ထိုးပြီးတော့ဝန်ခံတာလည်းပဲပဋိညာဏကရဏပဲဟောနောက်တစ်ခုကပါတော့ဆိုအပြစ်တွေကသိမ့်များနေတဲ့အဖွဲနှစ်ဖွဲဟာဒီဘာတွေဖြစ်လာတော့ဆိုစကားတွေကလည်းပြောတာတွေကလွန်လာဒုက္ခရတွေကလည်းလွန်လာအစကိုပြန်ဖွားမယ်ဆိုလို့ရှိရင်အခုကပြောတာလို့ပေါ့မစင်ချောက်နော်ရေဖွားတယ်လို့ဖြစ်ပုစုလာအရင်ကိုပြန်ပြီးတော့ရှာပြီးတော့ပြန်ပြီးတော့ဖောက်မယ်ဆိုလို့ရှိရင်မဆုံးနိုင်တဲ့ပြဿနာတွေဖြစ်မှာဆိုလို့ဘာလို့ရတော့ဆိုတီနာဝဋ္ဌာကဒါလည်းဒီခေတ်မှာတုံးနေတာလည်းရှိတာเนาะဒီခေတ်မှာတုံးတာပဲဟောတိုင်းကြီးမှာပုံကန်းနေတဲ့ပုဂ္ဂိုလ်တွေကိုငြင်းငြင်းရေးလှုပ်တယ်ဆိုတာသူတို့ဘာတွေပြစ်မှုကျွလွန်ငယ်ကျွလွန်ငယ်ဒီဟာတွေအတွက်အရေးမြူတော့လိုက်တာဒါတိဏဝဋ္ဌာရကပဲပေါ့အားလုံးငြင်းငြင်းရေးလုံးလိုက်တယ်ဆိုတာဒါတိဏဝဋ္ဌာရကနော်အရင်ဒီအောင်ပြန်ပြီးတော့လိုက်စစ်မနေဘူးဘာလုပ်ခဲ့တယ်ဘယ်တော့မှဘာလုပ်ခဲ့တယ်ဘယ်တော့မှဘာလုပ်ဒါတွေမလုပ်တော့ဘူးအားလုံးဟာနှစ်ဦးနှစ်ဖက်ဒီပြစ်မှုတွေကိုအရင်ဒီအောင်မလိုက်တော့ဘူးနောက်မလုပ်ဖို့ဆိုတာလေးတစ်ခုနဲ့ပဲဆုံးတက်လိုက်ကြတယ်ဒါကိုပဲသင်ဖို့ချင်းငြိမ်းချမ်းရေးလို့ခေါ်တာပဲအဲ့ဒါတိဏဝဋ္ဌာရကဟောပြစ်မှုကျွလွန်ခဲ့တာတွေနဲ့ပတ်သက်လို့ရှိရင်အာဘဒခုခေတ်ဆိုရင်ဘာလို့ကင်းလို့ခွင့်ပေးတာတို့ဘာလို့လဲဒီချိန်မှာပါမှာပေါ့ဒီလိုဆုံးလို့တဲ့ ကိစ္စဓိကရဏကြတော့ဒါကရှင်းရှင်းလေးဆောင်ရွက်လုပ်ကြရမယ်ဆိုတဲ့အခါမှာသုံးပြဆရာရှင်းရင်လည်းပဲဒီသူ့ကိုယ်တာလျှောက်ဆုံးချကြတယ်ဘဝဝင်ပြီးတော့ဆောင်ရွက်ကြတယ်လုပ်ကြတယ်အခုလိုတရားဝေးကြီးကျင်းပါတာလဲကိစ္စဓိကရဏပဲအားလုံးကသူတော်ဝန်သူကြည့်ပြောအားလုံးညှိနှိုင်းပြီးတော့လုပ်ရကြတယ်ဆိုတာဒါကိစ္စဓိကရဏဖြည့်ရှင်းဆုံးပြလိုက်လို့အောင်မြင်သွားပြီဟုတ်လား
ညဆောပြားကြီးကိုရမြကိုရတိုင်းတာမကမှာတုတ်မှာနော်အမှုကိစ္စပြင်းကြီးရေးဆိုင်ရပါတယ်ဆုံးမှာဖြစ်တယ်အဲ့ဒီနောက်မှာညဆောပြားကဘာကိုခေါ်ထားတော့ဆိုစီလုံးညီညွတ်ဖို့အတွက်လိုအပ်တဲ့အချက်6မျိုးခေါ်တာဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်စီလုံးညီညွတ်ဖို့ရအတွက်လိုအပ်ချက်6မျိုးအဲ့ဒါကို
ညညရေးအတွက်ဒီ6ချက်ရှိရမယ်ဟောညမနာကမှာဒီထိုင်ရတဲ့ဘုရားဘာသာဝင်ညမလူမျိုးတွေသုံးဖို့တသိန်းတစ်ဖွဲ့ဘာသာရေးကိစ္စပဲဖြစ်စေလူမျိုးရေးကိစ္စပဲဖြစ်စေဆောင်ရွက်လုပ်ကြရတဲ့ပုဂ္ဂိုလ်တွေဟောတာတွေအမြဲတမ်းအမှတ်ရပြီးတော့လိုက်နာဆောင်ရမယ်ဒီစီလုံးညညရေးတရား6မျိုး ရသမာဒီတော့တာမှာဒီကုန်းရုပ်ပြီးဆီလုံးကြီးကြီးချောင်းပါရိတ်လေးဆိုတော့အချင်းချင်းပြန်မေတ္တာကာယကံထားမယ်ကာယမေတ္တာကိုသုံးမျိုးခွဲလိုက်တယ်မေတ္တာကာယကံမေတ္တာဝစီကံမေတ္တာသနောကိုယ်နဲ့လုံးတဲ့ဟာပါလဲပဲမေတ္တာပါရ ဒါကပြောတဲ့စကားလည်းမေတ္တာပါရစိတ်ကလည်းမေတ္တာပါဆလိုရာကမေတ္တာပုံလေးတွေညွတ်နေလို့မရဘူးလို့ဆိုနော်အချင်းချင်းပြန်လာမေတ္တာပါရကလည်းရှိရမယ်ကိုယ်ဒီလက်ရောက်ကိုကြီးဆောင်ရဲ့သေးတာလေနှုတ်ဤဆောင်ပါခြင်းလို့ဆိုတော့မေတ္တာမစည်းကံလည်းရှိရမယ်စိတ်ထဲကလည်းတကယ်ပါပဲလို့မေတ္တာမလုံးဝရှိရအဲ့ဒီမေတ္တာဟာရှေ့မှာပဲဖြစ်စေခွဲရမှာပဲဖြစ်စေ ကိုယ့်ရဲ့လောကကံပဲတည်ပေါ်မှာဒီမေတ္တာ၃မျိုးပြတ်တာနိုင်ရမယ်။ဒါကမြင့်ရခြင်း။နော်။ရှေ့တော့ညီညွတ်တရားဖြစ်ပြီးဘေးကြတော့ကွဲရမှာအပြစ်ပြောနေလို့ရှိရင်မေတ္တာဝစီကံပြတ်တယ်။မေတ္တာဝစီကံပြတ်တယ်။မေတ္တာမနောကံလည်းပြတ်တယ်လို့ပြော။အဲ့ဒါကြောင့်မို့လို့ကာယကံဝစီကံမနောကံဒီ၃မျိုးလုံးမှာမေတ္တာနဲ့။ဟုတ်ကဲ့နဲ့ပဲ။ဒီလိုပေါ့။ဒါက၃မျိုး။ နောက်လေးခုမြောက်ကလာလို့ဆိုဘာပဲရလာရစပါစုအချိုးကြအားလုံးနဲ့ဆက်ဆက်ပြီးသုံးပြရမယ်ကိုရောင်နဲ့သုံးလက်မလုပ်ရဘူးဆိုသုံးနေစားတယ်ဆိုတဲ့အခါကိုရောင်ဘုံမှာမလုပ်ရဘူးဆိုစားရည်နဲ့ပတ်သက်လို့ရှိတယ်နံပါတ် 1 နံပါတ်9ကဘာလို့ဆိုလို့ရှိရင်ကိုကျင့်တိလတူညီအောင်ထားဆိုစားရည်အားလုံးဟာကိုကျင့်တိလတူညီတဲ့ပုံစံဖြစ်တာဒါမှကြာကြာစီလုံးလို့ရတယ်နောက်နံပါတ်6ကတော့ဘာလို့ဆိုအမြင်ချင်းတူရတယ်အမြင်တူရအားလုံးပေါင်းလိုက်တဲ့အခါကျရင်မေတ္တာကာယကံမေတ္တာဝစီကံမေတ္တာမနောကံရလာတဲ့လက်လက်ပါ ကိုကျင့်တိလတူညီမှုအမြင်တူညီ6အဲ့ဒီ6ခုကစီလုံးရေးအတွက်အရေးပါဆုံး6ခုဖြစ်တယ်လို့မြတ်စွာဘုရားကတာမဂံမှာတုတ်တယ်။အေဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဝိဝါဒဖြစ်ပြီးတော့ဉာဏ်ဉာဏ်ခုံဉာဏ်ဉာဏ်ဖြစ်ကြတာဒါမျိုးတွေဖြစ်ဖြစ်ဝိဝါဒဒုလလို့ခေါ်တဲ့ဉာဏ်ကုန်ဖြစ်ခြင်းရဲ့တရား6မျိုးကိုဖယ်ရှားလို့ ညီညွတ်ကြောင်းစီလုံးကြောင်းဖြစ်တဲ့ဒီတရား6မျိုးကိုလိုက်နာကျင့်တော်ဖြည့်ရှင်းဆုံးဖြတ်ပေါ်ကိစ္စရင်ပေါ်လာတဲ့အခါမှာစနစ်တကျဖြည့်ရှင်းဆုံးဖြတ်ခြင်းဖြစ်လူလောကမှာရှိကြတဲ့ပฏิပက္ခပြဿနာတွေအားလုံးအင်းငိမ့်ပါဖြစ်ပါလေဘုရားမြတ်စွာဘုရားကတော့ရှင်းနာလို့ဘောကြရတာဖြစ်ပါလေတရားရှိခင်ဘုရားသခင်တို့ကတော့
ဘုရားရဲ့ယုံကြည်ကိုယ်ပဲဘုရားဆရာကလည်းနိုင်ငံရဲ့ပုံကိုပြီးပြီးမြတ်စွာဘုရားရဲ့အစမအလုံးမင်းပြည့်စုံကောင်းဆောင်ဆရာတွေဖြစ်တော့တောတာရင်မှာဖြစ်စေဓမ္မရင်မှာဖြစ်စေဒီအစမတိုင်းလည်းနိုင်ငံချစ်တော်ရဲ့ဆုံးဆုံးရဲ့တို့ရဲ့ဆုဆိုင်တဲ့ဒီကြီးပွားတဲ့တရားဖြစ်တဲ့ကိုကြီးကိုကြီးကောကြာမြတ်စွာဘုရားအစမတိုင်းLike in a chair, like in a chair, like in a chair, like in a chair.ဒီကနေ့ကလေးအောင်လေးရဲ့ရောရှက်ခြင်းပြည့်ပြီးတော့